ကရင်ပြည်နယ် KNU ကရင်မျိုးသားစည်းရုံးတပ်မ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြောက်ဝတီခရိုင်လေးကီကောမြို့သစ်အနီးဖလူးလေးရွာဘက်မှာ KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီနေ့မှာတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေရှိတာကြောင့်စစ်ပေးရှောင်ဒုက္ခသည်တွေလည်းထပ်ပြီးထွက်ပြေးလာနေကြပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမာကပြောပြပေးပါမယ်ခင်ဗျာ
။ကရင်ပြည်နယ် KNU ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြဝတီခရိုင်လေးကီကော်အနီးဖလူးလေးရွာဘက်မှာ KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာဖေဖော်ဝါရီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါဗျ။
အဲကျွန်တော်တို့ဒီမှာကဟိုစားပေါ့ KNL ကတိုင်းရင်း29တိုင်းရင်း29နဲ့ဟိုစားပေါ့သူ PDF တွေနဲ့ပေါ့ဟုတ်ကဲ့အခါရ960ဒီလိကီကောမတက်ဆွဲရတဲ့တက်ပဲသမူးမှာတိုက်ပွဲဖြစ်တယ်မနေနဲ့အစားဖြစ်တယ်ဒီနေ့လည်းတနေကုန်ပြည့်နေတဲ့နေ့လေကလက်နက်ကြီးတွေလည်းပြစ်တယ
်
အဲဒီဘလူးဒီစာပြင်းကြောင်းနဲ့ဖုန်းကြောင်းနားမှာပေါ့နော
်
အဲ့မှာတိုက်ပွဲတွေကြီးပြည့်ဖြစ်တယ်အဲ့အဖျောက်ကောင်းကနေလေလီဂီကောအဖျောက်ကောင်းကနေတော့လဲအဲ့ဒီဘလူးဘက်ကိုနှမ်းပြစ်တယ
်
ရန်နှမ်းပြစ်လာပေါ့နော
်
အဲ့ဒါတနေကုန်အခုချိန်ကြည့်တော့ဖြစ်နေလို့မယ်လာပြစ်သွားတာရဟရင်နဲ့လာပြစ်သွားတာပထမကင်းတော့လာနေနဲ့လာကင်းထောက်သွားတာကင်းထောက်ပြီးတော့ရဟရင်နဲ့ပြစ်သွားတာဟုတ်ကဲ့
ဖေဖော်ဝါရီလ16ရက်နေ့မှာတော့ဒုက္ခသည်တွေပုန်းခုန်နေတဲ့နေရာတွေနာရဟယင်နေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်လဲတောင်ရင်မြေကမ်းနာကိုဒုက္ခသည်တွေထတ်တိုးလာနေတယ်လို့လဲဒုက္ခသည်တွေကိုအစားအသောက်အကူအညီပေးနေသူတူကပြောပြပါဗျာ
။တပွဲတွေဖြစ်နေတယ်မနက်ကလည်းဖြစ်တယ်မနက်ကလည်းပြစ်နေကြတယ်ပေါ့နော်။ဒါနောက်ဒီညနေလည်းရဟယင်လာဖြစ်တယ
်။
တစ္ဆောင်ကတကြောမှာအခုမနေ့ကညနေစီရော1650လောက်ရှိတယ်။အခုထပ်ပြေးလာဆိုတော့2000ကျော်မှနေပြီးတော့အဲ့တချမ်းလေးပဲဟို black rocket တစုလေးပဲတရနေမှာတော့ရှိအောင်မယ်တရနေမှာလည်းရှိတယ်ဟိုဘက်ကြောက်ခက်ဘက်တို့ဝလီဘက်တို့ဟိုဘက်ဒီမှာလည်းရှိတယ
်နှစ်ဖက်တိုက်ပွဲတွေကြောင့်ကနေ့စဉ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပါစစ်ဘေးရှောင်တွေဟာသူတို့ကြေးရွာတွေကိုအခုထိမပြန်နိုင်ကြသေးပဲတဖြည်းဖြည်းနေရာပြောင်းရွှေ့ရင်းနဲ့တေဘောဘို့ဆိုတဲ့နေရာမှာအစုဝေးနဲ့ရောက်နေကြတယ်လို့လည်းကိုစောမွန်ကပြောပြပါဗျာ
စစ်ရှောင်တွေလည်းဒုက္ခရောက်တာပေါ့နော်ဟိုစစ်ရှောင်တေဘောဘို့တို့အဲကျွန်တော်တို့ဒီစုံကြီးမြိုင်တို့အဲအဲ့ဘက်မှာပဲပါတီပြုံပြီးနေရတာပေါ့ဒီကကန်အပိုးတွေဟာလေးနဲ့မျှစားရမြ။
ကရင်ပြည်နယ်မြဝတီခရိုင်လေးကီကော်မြို့သစ်အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်နှစ်ဦးနဲ့ဆီယနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင်။